နှစ်၅လုံးအထွေထွေတပိတ်ဆင်နွှဲဖို့တက်ကြွသူတွေနှိုးဆော်ခဲ့ပြီးတဲ့နောက်ဒီကနေ့မှာမြန်မာနိုင်ငံတဝမ်းမှာစစ်အာဏာသိမ်းဆန္ဒပြမှုတွေအရှိန်မြင့်လာပါတယ်။နေပြည်တော်မှာကိုယ်တိုင်သတင်းသွားယူနေစဉ်မှာသတင်းတောက်တွေကိုဖမ်းဆီးပြီးကင်မရာတွေသိမ်းဖို့လှုပ်ဆောင်လာတာတွေကြောင့်ပြေးခဲ့ရတယ်လို့ကိုယ်တိုင်ကြုံခဲ့ရတဲ့သတင်းတောက်တဦးက VOA ကိုပြောပါတယ်။
ဝေယားဝါလာရှိသူဟုတ်ကပ်တဲ့ချိန်မှာပတ်ပြီးတော့သူကအင်းငန်းကဘာမှမလုပ်ဘူးအချမ်းတိုင်းလည်းပြုံးခတ်တယ်ဆက်တနာရအောင်ညစီပါမအောင်ရောက်ပြီးပတ်ပြီးတော့ခဏပေါ့နော်အပြာပြီးတော့လူလဲပုံပြီးပေါ့နော်နောက်ဆုံးလူတွေအထပ်ပေါ့ပြာခတ်ခါနေမှာစကားရေးသားကြီးကမိထိုးပြီးတော့ရှေ့ကိုတဲမောင်းလိုက်ဖမ်းဖို့ဆက်စီလို့လုပ်တာပေါ့နော်အဲအကုန်လုံးရုပ်စက်ထွက်ပြေးတာခပ်ပြီးတော့ကျပါပြီဒေတာတချို့ကလည်းအဘေးကနေရိုက်တယ်ဖြစ်ပါရဲ့ရဲတယောက်ကတော့အန်ရဖြစ်တယ်ရှားလိုက်ပါလို့ပြောတဲ့ချိန်မှာနောက်ကဒီဆက်တက်ရရှိတော့ရောက်လာပြီးတော့အခုလည်းဖမ်းကျမတွေပါတိတ်လို့လှုပ်တော့အပါကြီးတယောက်ထွက်ပြရပါတော့
ငင်းချမ်းစွာဆန္ဒပြနေသူတချို့အပြင်ဆန္ဒပြသူတွေကိုအစားအသောက်ကူညီပေးနေသူတွေကိုပါအတင်းဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ပြီးပြင်မနာနိုင်စဉ်အနီးမှာလည်းဆန္ဒပြတပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖမ်းဆီးခေါ်ဆောင်တာတွေလုပ်ခဲ့တယ်လို့ပြင်မနာဒေတာကန်ဦးဝင်းက VOA ကိုပြောပါတယ်
ကျမနာစစ်ကြောင်းသိမ်းလို့ပါတဲ့စစ်ကြောင်းကိုကျွန်တော်ဒီဘက်ကိုကျမနာမြို့တွေကိုပြန်ပြီးတော့ဝိုင်းပတ်ပြီးပြန်လာပါတော့ပြန်နေအဲ့လူတန်းလည်းကုံတော်သူတို့ကနင်းစီဝိုင်းကိုအပြေးသွားတက်ပြီးနေရာယူရတယ်သူရဲ့အချိန်မှာပြန်တဲ့လူတွေကနည်းနည်းပြေးကြတာပေါ့မပြေးတဲ့လူတွေလည်းရှိတယ်အေးဝေနေတဲ့လူတွေရှိတယ်နောက်သမင်းတို့ဝေနေတဲ့လူရှိတယ်ကျွန်တော်အသိတွေပဲနော်တော်တော်များအဲ့မိသားစုလည်းကားပေါ်ကောက်တင်သွားတယ်ဖမ်းသွားတာပေါ့နော်အဲ့မှာလည်းတော်တော်များတယ်နောက်ပြီးတော့အဲ့သူတို့ the race ကြောင်းနောက်ကနေလိုက်ပြီးတော့သူတို့အဲသင်္ကွယ်ပြီးကြံနေခဲ့တဲ့ဟိုဆိုင်ကယ်နဲ့လူဆိုရင်လည်းဆိုင်ကယ်ပါတစ်ခါလဲသူတို့ကောက်တင်တာအဲ့လိုမျိုးနောက်တစ်ခုကတနေရာကပြင်မနာဘူးလို့ကြည့်ဟုတ်အဲ့ဒီမှာလဲအဲ့ရှိမှာလဲဖမ်းသွားတယ်ပြောရမယ်ဆိုလို့ရှိရင်ဥပဒေမဖမ်းတော့ဘူးဗျာပြနေတဲ့အချိန်မဟုတ်ဘူးအဲ့လူကစာရပြနေနေတာမဟုတ်ဘူးအဲ့တော့ခမ်းမကြီး150တဲ့မနေဘူးခေါ်သွားတာတော့
နေပြည်တော်မှာဒီကနေ့ဖမ်းဆီးခံရသူ150ထက်မနည်းရှိတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖမ်းဆီးခံစင်းကိုပြုစုနေစေဖြစ်ပြီးဒီထက်ပိုနိုင်ပွဲရှိတယ်လို့လည်းပြောပါတယ်ဒီလူတွေကိုအေက3000မှာရှိတဲ့နေပြည်တော်အချင်းတောင်နဲ့တောင်ညိုဘက်မှာရှိနေတဲ့နေပြည်တော်အကစားကျေးရွာဘက်ကိုခေါ်သွားတယ်လို့သူကပြောပေမဲ့ဒါကို VOA ကတီးခြားအတီမပြုတ်ပေးနိုင်ပါဘူးအနာတိတ်22ရက်မြောက်ဖြစ်တဲ့နှစ်ငါးလုံးစုံတဲ့ဒီနေ့မှာနိုင်ငံတော်အထွေထွေတပိတ်ဆင်နွှဲဖို့ပြည်သူတွေကကြိုးပမ်းဆောင်ရွက်ခဲ့တာဖြစ်ပြီးရန်ကုန်နေပြည်တော်မန္တလေးအပါအဝင်မြို့အတော်များများမှာလုံခြုံရေးအင်အားအရင်နေ့တွေကထပ်ပိုချထားတာတွေတွေ့ရပါတယ်။ဒါပေမဲ့စီရီယန်အပါအဝင်ကျန်းမာရေးပညာရေးစတဲ့ဌာနပေါင်းစုံနဲ့လူထုတွေရဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးတပိတ်စစ်ကြောင်းတွေဟာအကောင်းဆောင်နဲ့ဆက်လက်ဖြစ်ပေါ်နေစေဖြစ်ကအရင်တွေတွေကထပ်ပိုများလာတယ်လို့ဦးဝင်းကပြောပါတယ
်ပတန်းရဆိုလို့ရှိရင်ကျွန်တော်နှစ်သိန်းခွဲဝင်းနေလောက်သူ့မိတယ်အဲ့တော့ဈေးဆိုင်နေဈေးတွေကျွန်တော်သိရသလောက်ဆိုလို့ရှိရင်အကုန်လုံးပိတ်တယ်ဒီနေ့ပြင်မနာဘူဂျုံလမ်းဆိုလို့ရှိရင်အကုန်တကားပိတ်ထားတယ်အကုန်လိုက်တာတော့ဌာနဆိုင်ကတော်တော်များပါတယ်ဒီနေ့ထွက်တယ်ထွက်တယ်မှာလေပြောရမယ်ဆိုရင်အရင်ထက်သုံးစားလောက်ပိုတယ
်နှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲနေတဲ့ဒီနေ့မှာရန်ကုန်မြို့အပောင်ဝင်တိုင်းနဲ့ပြည်နယ်တွေကတပိတ်ကိုပါဝင်ဆင်နွှဲခဲ့တာမှာအထွေထွေတပိတ်စုယုံမှမို့နိုင်ငံတော်ဈေးတွေဆိုင်တွေပိတ်ထားကြပါတယ်ဒီလိုပိတ်ပြီးတပိတ်ကျောင်းတွေမှာပါဝင်အားဖြစ်လာတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလူလူလှူရှားမှုတွေကိုပြင်းပြင်းထန်ထန်နှိမ့်နှင်းခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့မြစ်ကြီးနားမြို့ပေါ်မှာတော့နေရာတော်တော်များများတပိတ်စစ်ကျောင်းတွေထွက်ရှိခဲ့ပြီးဒီကနေ့ဟာလူမှုပါဝင်မှုအများဆုံးပဲလို့တပိတ်စစ်ကျောင်းမှာပါဝင်သူတဦးက VOA ကိုပြောပါတယ်။
ဒီနေ့ရက်ကြီးနားမှာတခါပြည့်တဲ့ခါတော့ပေါ့ဒီပိုင်းဟိုမြစ်ကြီးနားတိတိကျကျကလုံးဝပိတ်ပြီးတော့ဒီတူစေးကားတူပြီးတော့လည်းအဲ့လိုပါဝင်နေဟိုအပြင်လေးတိတိလုံးနဲ့ဟိုပြနိုင်ချင်တယ်ပေါ့နော်ဒီတော်တော်များများခက်တဲ့ကြီးနားမှာဒီလိုအများဆုံးအဲ့လိုမျိုးပြောလို့ရတယ်ချက
်စစ်တပ်ကမကြခင်ရက်အတွင်းငင်းချမ်းစွာဆန္ဒပြတဲ့လူအုပ်ကိုသေးသေးနိုင်တဲ့အထိအင်အားသုံးနှိမ်နှင်းတာအတွက်နိုင်ငံတကာအတိုင်းဝိုင်းအပါအဝင်ကုလသမဂ္ဂကပါပြစ်တင်ရှုံချတာတွေရှိခဲ့ပါတယ်။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖေရိုဗတ်ဆန်ကတော့မကြသေးခင်ရပိုင်ကပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းခံရပြီးတိတ်ဆုံးမှုတွေအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်။